ရခိုင်ပြည်နယ်ပုံကျုံမြို့နယ်ကြောက်စိတ်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်ရွာသား38ဦးကိုတန်တရားနဲ့တပ်မတော်ကဖမ်းဆီးထိန်းသိမ်းထားရကနေတနင်္လာနေ့ညမှာ33ဦးကိုပြန်လည်လှုပ်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ဧပြီလ19ရက်နေ့ကကြောက်စိတ်ကျေးရွာတွင်မြန်မာစစ်သားကဝင်ရောက်ဆစ်ဆီးခဲ့ပြီးရွာသား38ဦးကိုအေအေရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းထားရကနေအဲ့ဒီထက်က33ဦးကိုပြန်လည်လှုပ်ပေးခဲ့တယ်လို့ပုံကျုံမြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်။
ဟုတ်ကဲ့ပုံစံတော့ပြန်လို့လာပြီ။ငါဦးတော့အသက်ခံရသေးတယ်။သူတို့တ냐ပေါ့။ဒီကိုရည်နေမော်လီညီမကြီးလောက်ကခေါ်တော့လေဆိုတော့တ냐ကြီးလောက်ကစီရင်နေမှာတွေ့လာတာ။တချို့မှာတော့ဒဏ်ရာတွေပါလာတယ်သူပြောတယ်
။ကျန်တဲ့ငါဦးကတော့တပ်မတော်ကနေစစ်စစ်နေစဲချင်းနေကြောင်းပြန်လည်လွမြောက်လာတာမရှိသေးပါဘူး။နေမြေခံမြန်မာစစ်တပ်ကနေမသိင်္ဂါဘွယ်ရွာသားတွေကိုစစ်စစ်မှုတွင်ညှဉ်းပန်းနှိပ်စက်မှုတချို့ရှိခဲ့တယ်လို့ပြန်လည်လွမြောက်လာသူရွာသားသူကဆိုပါတယ်။
တချို့ဆိုရင်ရင်အောင်လာတော့တချို့ဆိုရင်မြတ်ချမ်းရောင်နေတာတော့ချိုးတော့သွားတဲ့အရေကလက်ပြန်တယ်မှာတန်ရတယ်နဲ့အကုန်လုံးပွန့်ပေးပြီးတော့ပြေသူတို့နေကိုထဲမှာလှမ်းလာပြီးတော့ရေမတိတ်ဘူးအစာမကျွေးဘူးအဲ့လိုညှဉ်းပန်းနေဆက်မှုတွေတော့ကြာ
တမတော်ပြောခွင့်ရဘူမှုချုပ်စော်မင်းထွန်းကတော့တမတော်ကထင်းထင်းထားတဲ့ကြံရှိသူတွေဟာအေအေဖွဲ့နဲ့ဆက်ဆက်မှုရှိမရှိကူဥပဒေနဲ့ညီစုံစမ်းဖော်ထုတ်သွားမယ်လို့ပြောဆိုပါတယ်
ကျွန်တော်ထိန်းသိမ်းထားတာဒီကတော့ဒီကောင်းမြတ်သူတွေနဲ့ပတ်သက်ပြီးဆက်ဆက်ဖော်ထုတ်ချက်တွေရဖြစ်တယ်ဥပဒေနဲ့ညီစုံစမ်းစစ်ဆေးမှုတွေကျွန်တော်ဆက်လက်ဆောင်ရွက်ပါပါမယ
်ကြောက်စိတ်ကြေးရွာမှာဧပြီလ13ရက်နေ့ကလက်နက်ကြီးကြီးရှားရောက်ပောက်ကွဲမှုကြောင့်အယတား10ဦးသေဆုံးက13ဦးမှာတန်ရာပြင်းထန်ရရှိသွားခဲ့ပါတယ်ဘယ်ဖွဲ့ကပြစ်ခတ်တဲ့ဆိုတာထုတ်ဖို့ပြောကြားတာမရှိပေမဲ့ဒေသခံတွေကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာလို့စွပ်စွဲမှုတွေရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းမြစ်နယ်ပလဲဝမြို့နယ်တွင်မှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စီရေးပြိပခဖြစ်ပွားနေဆဲဖြစ်ပါတယ်။အထူးသဖြင့်ကြောက်တော်နဲ့ပလဲဝကိုဆက်သွယ်ထားတဲ့ကလတန်မြစ်ကြောင်းတွာလာမှုပိတ်ဆို့ထားဆဲခြင်းတွေကြောင့်ဂုံစီတဲဆောင်ရေခက်သွေးနေလို့ပလဲဝမြို့နယ်တွင်ရိတ်ခါအခက်ခဲနဲ့ရင်ဆိုင်နေရတာပါ။ဒီရပိုင်းတွင်ပလဝမြို့အတွက်စမီးမြို့နယ်ခွဲကနေတဆင့်စံရိတ်ခါတွေတဲဆောင်လာနိုင်ခဲ့တယ်လို့တမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်။လုံကြုံရေးရတော့ကျွန်တော်တို့ကတရားရခင်တို့အာမခံကြကြတော့ဘယ်နေရာမှမရှိဘူးလေ။တို့တော့ဒီလမ်းကြောင်းကုန်းလမ်းကြောင်းဥပမာရှိတဲ့ပလဝနဲ့စမီးလမ်းကြောင်းပွင့်တော့ပါမနေရပဲကျွန်တော်တို့ဒီစက္ကန့်နေလုံကြုံရေးယူပြီးတော့ကြာပလဝကိုစာအေး630 C စာပေါ့နော်။ပြီးရင်ကျွန်တော်စေးပစ္စည်းတွေရောက်ရှိပါပြီ။ပလဝရဲ့အရှင်းမြောက်ဖက်မှာရှိရဲ့နေရာတွေမှာတော့တိုက်ပွဲငယ်ငယ်ဖြစ်နေတော့ရှိပါလ
ိမ့်မယ်။ပလဝမြို့နယ်တွင်မှာတော့အေအေနဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဖြစ်ပွားနေဆဲလို့သူကဆိုပါတယ်။ပလဝမြို့အတွက်တည်ဆောင်လာတဲ့စံအေ838ကိုစမီးမြို့ကနေတဆင့်ကင်ဝရွာဆက်လီတွင်နဲ့ဧပြီလ20ရက်နေ့မှာပလဝမြို့ကိုရောက်ရှိလာတဲ့အတွက်စစ်ရှောင်းတွင်နဲ့မြို့ခံတွေအတွက်အခိုက်အတန့်အဖြစ်ပြည်လည်မှုရရှိလာတယ်လို့ပလဝမဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်စလိုင်းမျိုးထက်ကဆိုပါတယ်။
အဲ့ဒီက630ဆိုတော့အတိကတော့အဲ့မှာဒုက္ခတွေက3900ကျော်နဲ့အဲ့ဒီမြို့ပေါ်နေတချို့လူထုတွေလည်းပဲဆိုင်ကပြည်내မှုတွေရှိရကြတာပေါ့နော်လောလောဆယ်ပေါ့သူတို့ကတရက်ကိုတယောက်တပုဆိုရင်တော့မိနစ်ညဆိုရင်အဲ့ဒီ638ကဒီနေရာချခိုင်းမလဲဆိုတော့သူချိန်တော့ရမှာပေါ့
တိုက်ပွဲတွေကြောင့်ပလဲဝမြို့မှာစစ်ဆောင်3900ကျော်စမီးမြို့မှာစစ်ဆောင်3000ကျော်တင်းဆောင်ရောက်ရှိနေပါတယ်အေအေနဲ့မြန်မာစစ်တပ်တို့ကြားတနစ်ကြော်ကြတိုက်ပွဲစဉ်တွင်ရခိုင်ပြည်နယ်တွင်းမှာလည်းစစ်ရှောင်းဥယျာဉ်တသိန်းခွဲကျော်တိုးပွားနေပြီးတိုက်ပွဲတွင်အရသားတွေတေဆုံးထိခိုက်ဒဏ်ရာရရှိမှုတန်တရားနဲ့ဖမ်းဆီးခံရမှုတွေကလည်းများပြားလာနေပါတယ်။အေရခိုင်လက်နက်ကိုင်ဖွဲ့ကတော့မတရားသိမ်းတဲ့အကြမ်းဖက်ဖွဲ့စည်းဖြင့်အစိုးရကနေမလတ်မှတရားဝင်ကြီးညာချက်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ VOA အတွက်သတင်းပေးပို့ထားပါတယ်။